ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုလိုနီကြတဲ့ရိုဟင်ဂျာတွေကိုအထောက်အထားကပ်ပြားထုတ်ပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအကူအညီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလှုပ်ဆောင်နေရမှာအခုဆိုရင်စီစစ်ဖို့လျှောက်တဲ့ဒုက္ခသည်၄တောင်ကျော်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အောက်ကုလနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေ ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်စားကိုရောက်လာကြတဲ့ရိုဟင်ဂျာကခုနှစ်သိန်းကျော်ရှိနေတာပါ။သူတို့ကိုဂျွန်လကုန်လောက်ကစပြီးကိုရီးအချက်လက်တွေချောက်လာအတွင်းကောက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR ကိုပူးတွဲလှုပ်ဆောင်နေကြတာဖြစ်ပါတယ်။အခုလိုအချက်လက်တွေစုဆောင်းကောက်ယူမှုကနေလူဦးရေဆင်းကိုပြုစုနိုင်မှာဖြစ်တယ်လို့သူတို့အတွက်ထောက်ထားခိုင်လုံမှုရှိစေပြီးအကာအကွယ်လည်းပေ
The verification will play a key role in establishing refugees' identities and their declared places of origin in
Myanmar. ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါတယ်။တကယ်လို့အခြေအနေကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်ထောက်ကူဖြစ်စေမှာပါ။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေလက်တွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျရလာနိုင်တဲ့အတွက်သူတို့ဘာတွေလိုအပ်နေလဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့လူသားချ
တဲ့တဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပွေရလိုဇီဝအချက်လက်တွေအပြင်ဓာတ်ပုံမှာရိုက်ယူပြီးဘသူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်။အခုလိုပုံကိုယ်ရဲ့အချက်လက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲထုတ်ပြတဲ့ဒီကပ်ပြားဟာ credit အကျွေးဝယ်ကပ်ပြားအရွယ် plastic ကပ်ပြားဖြစ်ပြီးအချက်လက်တွေခိုးမယူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လည်း UNHCR ကပြောပါတယ်။အချက်လက်ကောက်ခံဖို့အတွက်ရချိန်ပေးထားတဲ့နေရာကိုလာရောက်ပြီးအစ်စ်ခံသူပေါင်းဟာ4,000 ကျော်နေပြီလို့လဲမစ္စတာယက်စလီကပြောပါတယ
် Around 4,200 refugees have been verified since the start of the exercise on 21st June
ဇွန်လ21ရက်နေ့ကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခတွေပေါင်း 4,200 လောက်ကိုစီစစ်ပြီးပါပြီဒီအပိုင်းတွင်မုတ်တုံမိုးကတဲတဲမဲမဲရွာနေပေမဲ့အထောက်အထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ်
ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူတယ်ဘာတွေလုပ်ရမလဲဆိုတဲ့လုပ်ငန်းစဉ်ကိုဒုက္ခသည်တွေသိလာအောင် UNHCR ကဒုက္ခသည်အတိုင်းဝန်းကြားမှာပြောဆိုကြံပေးတာအပါအဝင်လှုပ်ရှားမှုတွေကိုလုပ်ပေးခဲ့တယ်လို့ဒုက္ခသည်ကော်မတီတွေကလည်းဒုက္ခသည်တွေသူတို့အတွက်ပေးထားတဲ့ရချင်းတိုင်းသွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်ဒါအပြင် laptop server wireless router တွေနဲ့ computer အလွယ်တကူသုံးနိုင်အောင်လုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလို့စက်ကရီယာတွေနဲ့အတူဇီဝအချက်လက်ကောက်ယူရဲ့ဆော့ဖ်ဝဲကိုပါ UNHCR ကဖြန့်ဖြူးပေးခဲ့တာပါဒါအပြင်ဝန်ထမ်း120က NGO ဖွဲ့တွေနဲ့အတူလက်တွဲပြီးဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူပေးတာဖြစ်ပါတယ်အခုလိုအချက်လက်တွေကောက်ယူတဲ့လုပ်ငန်းစဉ်မှာလူတွေ့မင်းမြတ်မှုတွေလောက်ရပြီးအထောက်အထားစီရစံတွေကိုပါကောက်ယူရတယ်လို့လည်း UNHCR ကပြောပါတယ
် As part of the registration process each individualwill be interviewed and spoken with those who have
ဘုံနေလုပ်ငန်းရှင်မှာလောက်ရတဲ့အဓိကအစိပ်ပိုင်းတစ်ခုအနေနဲ့ဒုက္ခသည်တယောက်ချင်းစီကိုလူတွေ့မင်းမြတ်ရပါတယ်သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစည်တို့၊လက်ထပ်စာချုပ်တို့၊ကွာရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်အခုလိုအထောက်အထားရယူတဲ့အဓိကအကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခသည်ဘယ်နှယောက်ရှိနေတယ်ဒီဒုက္ခသည်တွေဘာလို့အပ်နေတယ်ဆိုတာကိုသိရအောင်လုပ်ပေးတာပါ
ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြာသေးခင်ကမှ MOU နားလည်မှုစာချုပ်လွှာကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပါဘူး။ဒီစာချုပ်လွှာထဲမှာပါဝင်တဲ့အကြောင်းအရာပြည့်စုံကိုတည်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yaxley ကတော့ဒါဟာဒုက္ခသည်တွေနေရပြန်ရေးအတွက်အခြေအနေတိုးတက်လာအောင်လှုံ့ဆော်ရင်းမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါရစေ။